နမည်ပိုင်တဲ့အငင်းပွားမှုတွေကြီးထွားလာရတာပြန်လည်ခေါ်ယူထားတဲ့တာမတ်ကြီးကိုတရင်တစ်ပတ်ကျော်ကြာလာတဲ့အခုချိန်မှာတော့ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုပြန်လည်ဆေးလွှတ်လိုက်ပါတယ်။ဂျပန်နိုင်ငံကတာကေရှိမာလို့ခေါ်ပြီးတောင်ကိုရီးယားဘက်ကတော့ဒေါက်တိုလို့ခေါ်တဲ့ကျွန်းစုကိုပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကိစ္စမှာဖြည့်ရှင်းနိုင်မှုအတွက်တာမတ်ကြီးမဆတ်တွရှိမှုတို့ကိုပြန်လည်ဆေးလွှတ်မှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးကိုအီချီရိုကမ်ဘာကဒီကနေ့ပဲကြေညာလိုက်တာပါ။စွမ်းအင်တိုက်တွေရှိမယ်လို့ယူဆနေရတဲ့မဟာဗျူဟာမြောက်ကျွန်းပေါ်ကိုတောင်ကိုရီးယားသမ္မတလီမြောင်ဘက်တွားရောက်လက်ပတ်ခဲ့တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ဂျပန်နိုင်ငံကတန်အမတ်ကြီးကိုပြီးခဲ့တဲ့ဒီပတ်မှာပဲပြန်လည်ဆင့်ခေါ်ထားတာဖြစ်ပါတယ်။ဆယ်စုနှစ်တည်းနဲ့ချီပြီးအငင်းပွားနေတဲ့ကိစ္စကိုနိုင်ငံတကာတရားရုံးမှာတင်ပြဆုံးဖြတ်ဖို့ဂျပန်နိုင်ငံကကမ်းလှမ်းထားတာကိုတော့တောင်ကိုရီးယားနိုင်ငံကမနေ့တုန်းကပဲပယ်ချလိုက်တာပါ။သဘောထားကိုလည်းမှုတွေကြောင့်ရှိလာတဲ့ကျင်းပမဲ့အာရှပစိဖိတ်စီးပွားရေးနီနော့ဖလေဝဲမှာတွေ့ဆုံမှုရှိနေတဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဟီကိုနိုဒါနဲ့တောင်ကိုရီးယားသမ္မတလီမြောင်ဘတ်တို့ကြားဆက်ဆံရေးတွေမှာလည်းထိခိုက်မှုတွေရှိနေတာဖြစ်ပါတယ်။